စစ်ကောင်စီကဈေးတန်စနစ်နဲ့ရောင်းမယ်လို့ကြေညာထားတဲ့အစိုးရငွေတိုက်စာချုပ်တွေကိုမဝယ်ကြဘူးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်တက်တန်2နှစ်နဲ့4နှစ်ရှိတဲ့အစိုးရငွေတိုက်စာချုပ်ကျပ်တန်းပေါင်း2သိန်းဘူးကိုလေလံတင်ရောင်းချမယ်လို့စီမံကိန်းဗန္ဓာရေးနဲ့စက်မှုဝန်ကြီးဌာနငွေတိုက်ဦးစီးဌာနကကြေညာခဲ့တာပါအစိုးရငွေတိုက်စာချုပ် Treasury Bond တွေကိုပုံမှန်အားဖြင့်တစ်လတစ်ကြိမ်အရောင်းဝယ်လုပ်လို့ရှိပါတယ်။ဝယ်ယူသူတွေအနေနဲ့သတ်မှတ်သက်တမ်းပြည့်တဲ့အခါသတ်မှတ်အတိုးတွေအတိုင်းအကျိုးမြတ်ရတာပါ။ဝယ်တဲ့သူတွေကအစိုးရကိုငွေထုတ်ချေးသလိုဖြစ်ပြီးနောက်ဆက်တွဲကတော့အဲ့ဒါတွေဟာပြည်တွင်းကျွေးမီတွေဖြစ်သွားတာပါ။ငွေတိုက်စာချုပ်ဝယ်ယူထားသူတွေကိုအစိုးရကအတိုးပေးရမယ့်အချိန်ရောက်တဲ့အခါဘယ်ကရတဲ့ငွေနဲ့ပေးမလဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိပါဘူး။ဒီတော့စလို့တော့ကိုစားပြုကော်မတီကတော့ဒီငွေတိုက်စာချုပ်တွေကိုဝယ်ယူသူတွေအနေနဲ့နောက်ဆက်တွဲဆုံးရှုံးမှုတွေဖြစ်လာမယ်ဆိုရင်ဝယ်သူတွေရဲ့တာဝန်သာဖြစ်ပြီးပြည်သူအစိုးရကတာဝန်ယူဆောင်ရွက်ပေးမှာမဟုတ်ဘူးလို့ပြတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီဟာနိုင်ငံတော်အာဏာကိုအသုံးပြုနိုင်တဲ့တရားဝင်တဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်ငွေတိုက်စာချုပ်တွေရောင်းချတာအပါအဝင်ဘယ်လိုအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းကိုမှလုပ်ပိုင်ခွင့်မရှိဘူးလို့လည်းပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။